တော်ရရှိများခင်ဗျာမလေးရှားနိုင်ငံကွာလာလံပူမြို့မှာလောလောဆယ်ကျင်းပနေတဲ့အာဆီယံစည်းဝေးတွေထဲမြန်မာပြည်ထနာလွှမ်းမိုးနေချိန်မှာ ASEM 6လို့ခေါ်တဲ့6ကြိမ်မြောက်အာရှဥရောပအစည်းအဝေးကိုမြန်မာနိုင်ငံရဲ့ဝန်ကြီးတက်မဲ့အကြောင်းမစ်ဟန်နာကသတင်းတောက်တွေကိုအခုလိုပြောခဲ့တာဖြစ်ပါတယ်။နှစ်နှစ်တကြိမ်ကျင်းပလေရှိတဲ့ ASEM အစည်းအဝေးကိုအာရှဥရောပကနိုင်ငံခေါင်းဆောင်တွေတက်ရောက်လို့ရှိပေမဲ့မြန်မာစီခေါင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေတက်မဲ့ဆိုရင်ပြည်ထနာဖြစ်နိုင်တယ်လို့မစ်ဟန်နာကပြောဆိုပါတယ်။အဲ့ဒါပြင်သူဆက်ပြောတာက
This is a problem not really between the European Union and the Asian partners, but it is really, it should be seen in the global context. That means that the whole international community is very, very concerned about what's happening in Myanmar at the moment.
မြန်မာနိုင်ငံပြည်ထနာဟာအာဆီယံနိုင်ငံတွေနဲ့ EU ကြားပြည်ထနာတစ်ခုမဟုတ်ဘဲကမ္ဘာလုံးအတိုင်းအတာနဲ့ဖြစ်နေတဲ့ပြည်ထနာလို့ရှုမြင်တဲ့လို့နိုင်ငံတကာအသံဝင်ကလည်းမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေနဲ့ပတ်သက်ပြီးလောလောဆယ်စိုးရိမ်ပူပန်နေတာဖြစ်တယ်လို့ပြောဆိုသွားတာပါမလေးရှားနိုင်ငံဥရောပကော်မရှင်ကိုယ်စားလှယ်ရုံးမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ်ဟန်နာပြင်မလေးရှားနိုင်ငံအခြေစိုက်ဥရောပကော်မရှင်ကိုယ်စားလှယ်ခေါင်းဆောင်တာမာကြီးချယ်ရီရိုမဲလ်ဖင်လန်နိုင်ငံတာမာကြီးလော်ရီကော်ပီနန်နဲ့ဥရောပကော်မရှင်အာရှရုံးအကြံပေးအရာရှိဂျက်ဖရီဘဲရက်တိုတက်ရောက်ခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲမှာမြန်မာအရေးတာမက EU အာရှဆက်ဆံရေးအရေးပါလာပုံကိုအကျေတွင်ရှင်းပြသွားပါတယ်။အဲမြန်မာရေးကိစ္စဘာကြောင့် ASEM အစည်းအဝေးမှာဆွေးနွေးတယ်လဲဆိုတာနဲ့ပတ်သက်ပြီးဥရောပကော်မရှင်အာရှရုံးအကြံပေးအရာရှိ Mr. Jeffrey Barrick အခုလိုရှင်းပြပါတယ
်။ It's precisely the discussion on regional issues, international issues, global concern and quite logically Myanmar is dealt with as one of those issues.
ASEM အစည်းအဝေးဟာယင်းဒီပွန်လင်းတဲ့ဝင်းရင်တစ်ခုဖြစ်ပါတယ်။တကယ်တော့ ASEM အစည်းအဝေးတွေမှာဒေတာရုံးပြဿနာတွေနိုင်ငံတကာပြဿနာတွေကမ္ဘာကစိုးရိမ်နေတဲ့ကိစ္စတွေကိုဆွေးနွေးနေတာဖြစ်တဲ့အတွက်မြန်မာအရေးကို ASEM မှာဆွေးနွေးတာလဲဒီပြဿနာတွေကတခုကိုဆွေးနွေးတာပါပဲလို့ရှင်းပြသွားတာပါ။အဲ EU ဘက်ကပြန်ကြည့်တော့လဲမြန်မာနိုင်ငံနဲ့ပတ်သက်လို့စစ်ကောင်းဆောင်တွေကိုဒဏ်ခတ်ပိတ်ဆို့တဲ့နေရာမှာ EU နိုင်ငံတွေကိုစစ်စိုးရထိပ်ပိုင်းကောင်းဆောင်တွေမလာနိုင်အောင်ဗီဇာထုတ်မပေးရေးအစီအစဉ်တခုလဲအပါဝင်ဖြစ်ပါတယ်။ဒါပေမဲ့နိုင်ငံခြားရေးဒုဝန်ကြီးဦးခမောင်ဝင်းကို2003ခုနှစ်မှာ EU ကဗီဇာထုတ်ပြီးတော့ဝန်ကြီးအဆင့်မဟုတ်လို့ပါလို့ဗြိတိရှားအစိုးရဒုဝန်ကြီးMike O'Brien ကပြောခဲ့ပါတယ်ဒါပေမဲ့ EU နိုင်ငံတွေရဲ့အကျိုးစီးပွားအတွက်လာတဲ့ခီးစဉ်မျိုးလို့ယူဆရင်မြန်မာနိုင်ငံကနိုင်ငံရေးဝန်ကြီးအဆင့်ကို EU အဖွဲ့ဝင်နိုင်ငံတွေရဲ့သဘောတူညီချက်နဲ့ EU ကဗီဇာထုတ်ပေးနိုင်တယ်လို့2003ခုနှစ်မှာ Mr. Mike O'Brien ကပြောခဲ့ပါတယ်အဲဒါပေမဲ့မြန်မာနိုင်ငံရေးဝန်ကြီးလာမယ့်စက်တင်ဘာလဖင်လန်နိုင်ငံ ASEM အစည်းအဝေးတက်ချိန်မှာမြန်မာအရေးဘယ်လိုဆွေးနွေးမလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ကြောင်းပါခင်ဗျာ